Welcome to the Voice of America in Burmese.
BN ဘောင်ကင်ဝေးရန်ညတညဖြစ်ပါသည်ခင်ဗျာ American Beyond the Washington DC မြို့တော် VOA American တန်ကနေ2023ခုနှစ် September 16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေစတဲ့အသံလွှင့်နေပါပြီခင်ဗျာအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာတပိတ်မောက်ဆန္ဒပြနေကြတဲ့ကားဆက်ရုံဝန်ထမ်းတွေနဲ့ကုမ္ပဏီတွေအကြားဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။မြမရေးဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးအသစ်ကပြောကြားပါတယ်။ကမ္ဘာတဝန်းကလူပေါင်းတန်း900ကျော်ဆန္ဒရေးကအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နောက်ဆင်ရမယ်ထဲမှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီတပ်စခန်းတစ်ခုကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်ပြီး
ပြမာလာ14ရက်နေ့မနေ့9:55နာရီတွန့်တင်တိုက်ခိုက်ခဲ့တာနာယူဝဲအတွင်းမှာပဲဗောလေစခန်းကိုလည်းပူးစားပဲတင်ပိုက်နိုင်ခဲ့တယ်အဲစခန်းမှာလည်းလက်လက်ကြီးငယ်ညောင်များစွာလည်းတင်ပြရမိတယ်
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်သူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကားကုမ္ပဏီဝန်ထမ်းများတမက United Auto Workers ကသူတို့တောင်းဆိုနေတဲ့လုံအားကနဲ့လုပ်ငန်းခွင်ခံစားခွင့်တိုးရေးကိစ္စတွေအတွက်ကားကုမ္ပဏီတွေနဲ့ဆွေးနွေးမှုတွေဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြန်လည်စတင်မယ်လို့ပြောကြားလိုက်ပါတယ်။ General Motors, GM, Ford Motor နဲ့ Chrysler ကားကုမ္ပဏီရဲ့မိခင်ကုမ္ပဏီ Stellantis ကဝန်ထမ်း1000ခွဲနီးပါးဟာမနေ့တောက်ကြနေကစပြီးအလုံးမစင်းပဲဆန္ဒပြနေကြတာပါဒီကားကုမ္ပဏီတွေဟာဒီနှစ်ပိုင်းအတွင်းအများအစွန်းအများပြားရရှိခဲ့တာကြောင့်ဝန်ထမ်းတွေကိုလိုအားကတိုးပေးသင့်တယ်လို့သမ္မတဂျိုးဘိုက်တန်ကလည်းယူဆပါတယ
် Auto companies have seen record profits including the last few years because of the extraordinary skill
ဝန်ထမ်းတွေရဲ့ထူးခြားတဲ့လုပ်ငန်းကျွမ်းကျင်မှုနဲ့အနစ်နာခံမှုတွေကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာကားကုမ္ပဏီတွေဟာစံချိန်တင်ပြီးအမြတ်ရခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုရခဲ့တဲ့အမြတ်အစွန်းတွေကိုကုမ္ပဏီတွေဘက်ကတရားမျှတစွာဝန်ထမ်းတွေအတွက်လောက်ခလစာတိုးပေးတာမျိုးမရှိခဲ့ဘူးလို့ကျွန်တော်ထင်ပါတယ်လို့သမရဘိုင်ဒန်ကမနေ့ကပြောကြားသွားခဲ့တာပါ။အမေရိကန်ကကားကုမ္ပဏီတွေအကြတခုနဲ့တခုအပြန်အလှန်ချိတ်ဆက်မှုတွေရှိနေတဲ့အတွက်အခုလိုအလုပ်သမားတွေဆန္ဒပြတာကဆယ်စုနှစ်များစွာအတွင်းFord Bronco, Jeep Wrangler, Chevrolet Colorado နဲ့တခြားကားအတော်များများရဲ့ထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းသွားတယ်လို့လည်း Ford Company ကပြောပါတယ်။အခုလိုကားထုတ်လုပ်ရေးဆက်ယုံကဝန်ထမ်းတွေဆန္ဒပြနေကြတဲ့အတွက်မော်တော်ကားထုတ်လုပ်မှုတွေရပ်ဆိုင်းပြီးရေဒိုမှာကားစည်းတွေတက်ပြီးရေရှည်မှာတန်းပြီးစီးဝါးရေးပါထိခိုက်နေတယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေပေမဲ့လည်း Company ဝန်ထမ်းများတမကဥက္ကဋ္ဌ Sean Finn ကတော့သူတို့ဟာစီးပွားရေးတစ်ခုလုံးထိခိုက်အောင်လုပ်နေတာမဟုတ်ဘဲဘီလီယံနဲ့ချီချမ်းသာကြော်ရတဲ့တထေးတွေကိုတိုက်ခိုက်နေခြင်းဖြစ်တယ်လို့ပြောပါရခင်ဗျာ
ကုလသမဂ္ဂ UNESCO ဖွဲ့ကကမ္ဘာ့အမွေအနှစ်ဖြစ်သတ်မှတ်ထားတဲ့ယူကရိန်းနိုင်ငံတွေကနေရာနှစ်ခုကိုအနေကျရောက်နေတဲ့နေရာစီးရင်ထဲမှာထည့်သွင်းလိုက်ပါတယ်ကီယက်မြို့တော်က Saint Sophia Cathedral ဘုရားရှိခိုးကျောင်းနဲ့အလဲခက်လက်ရာအဆောက်အဦတွေနဲ့သမိုင်းဝင်အချက်အချာကြာခဲ့တဲ့လဗီမြို့ဟောင်းနေရာတို့ကိုယူကရိန်းစစ်ပွဲကြောင့်ပျက်စီးပျောက်ကွယ်သွားနိုင်တဲ့အနေစီးရင်ထဲထည့်သွင်းလိုက်တာဖြစ်ပါတယ်ဒီနေရာနှစ်ခုလုံးအပေါ်ခုထိတိုက်ရိုက်တိုက်ခိုက်တာမခံရသေးပေမဲ့စစ်ပွဲကြောင့်အန်ဒီအောက်တောက်လျှောက်ကျရောက်နေတယ်လို့ UNESCO ရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။၁၇ရာစုမှာတည်ဆောက်ခဲ့တဲ့ Saint Sophia Cathedral ဘုရားကျောင်းကို UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စီးနှဲမှာ1990ခုနှစ်ကထည့်သွင်းခဲ့တာဖြစ်ပါတယ်။အလယ်ခေတ်တုန်းကအုပ်ချုပ်ရေးစီးပွားရေးဘာသာရေးချက်ချာကြားခဲ့တဲ့လဗီမြို့ဟောင်းနေရာကတော့1988ခုနှစ်ကကမ္ဘာရှေးဟောင်းအမွေအနှစ်စီးနှဲဝင်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝမ်းမှာအခုလိုပျက်စီးပျောက်ကွယ်သွားမှာစိုးရင်ရတဲ့ကမ္ဘာမွေနဲ့နေရာပေါင်း90ကျော်ရှိပါတယ်။ UNESCO ပြည်ညင်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့ကမ္ဘာအမွေနဲ့တွေထိခိုက်ပျက်စီးမဲ့ဘယ်လိုလုပ်ရကုန်မှမလုပ်ဖို့ကတိပြုထားကြပါတယ်။ဒီထဲမှာယူကရိန်းရောရုရှားပါလက်မှတ်ရေးထိုးကတိပြုထားကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဘာသာရေးရဲဖန်တီစီထားစဉ်ကတ်နွယ်ပွားအီရန်အမျိုးသမီးငယ်မာဆာအမီနီတည်ဆုံခဲ့တာဒီနှစ် တနည်းပြသွားပါပြီ။တနည်းပြအထိမ်းမှအီရန်နိုင်ငံထဲမှာရောပြပမှာပါအထိမ်းမှပွဲတွေလုပ်နေကြပါတယ်။မနစ်ကလိုအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်မှဆိုရင်လည်းအတွက်အီရန်အာဏာပိုင်တွေကချိုတင်နေနေမှုတွေလုပ်နေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီနေ့အစောပိုင်းကမဆာအမီနီရဲ့ဖခင်ကိုလည်းရဲတွေကခေတ္တဖမ်းဆီးခဲ့ပါတယ်။တိစုံမှုနှစ်ပတ်လည်းအခမ်းအနားတွေမလုပ်ရလို့အမ်ဂျတ်အမီနီကိုသတိပေးပြီးပြန်လွတ်ပေးခဲ့တယ်လို့ကာတစ္စတန်လူခွင့်ရေးကွန်ရက်အဖွဲ့ကပြောပါတယ်။ဒီကနေ့နှစ်ပတ်လည်နေ့မှာတော့မဆာအမီနီရဲ့မိဘတွေနေထိုင်တဲ့နိုင်ငံအနောက်ပိုင်းကဆာကက်စ်မြို့အပါအဝင်ကတ်လူမျိုးတွေနေထိုင်ကြတဲ့နေရာတွေမှာဆန္ဒပြပွဲတွေဖြစ်မှာဆိုရင်ပြီးလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ဒါပေမဲ့တိစုံဒါပေမဲ့ဒီကနေ့တည်ဆုံမှုကြောင့်အီရန်နိုင်ငံတဝမ်းလှနဲ့ချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာမှာဒီအီရန်ကိုအုပ်ချုပ်နေတဲ့ဘာသာရေးခေါင်းဆောင်ဆင်ပေးဖို့အထိတောင်းဆိုခဲ့ကြသလိုအမျိုးသမီးတော်တော်များများလည်းခေါင်းစည်းပေါ်ဝါတွေမချုံဘဲအာခံခဲ့ကြပါတယ်ခင်ဗျာ
။ Beauty American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ထောင်ခါတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးမြန်မာနိုင်ငံရဲ့ဥပဒေလမ်းကြောင်းနဲ့အာဆီယံရဲ့ရန်တရားတွေအရဖြည့်ရှင်းဆောင်ရွက်တဲ့လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ပရီပတိတန်နူကုန်းကဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။ဘုံသဘောတူညီချက်၅ချက်နဲ့အညီအာဆီယံကိုဗဟိုပြုပြီးမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ထောင်ခါတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဆက်လက်လှုပ်ဆောင်နေတာကြောင့်အာဆီယံရဲ့အခန့်ကဏ္ဍကိုမေ့မထားတင်ကြောင်းနဲ့ထိုင်းဆိုရဟာလည်းအဲ့ဒီမူဝါဒအတိုင်းလိုက်နာဆောင်ရွက်နေကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေဒီမိုကရေစီဖြစ်စဉ်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးဟာပြည်တွင်းကိစ္စသာဖြစ်ပြီးမြန်မာတွေကသာဒီပြဿနာကိုဖြေရှင်းရမှာဖြစ်ပြီးထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အာဆီယံနဲ့တိုင်ပင်ညီနက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မြန်မာအရေးနဲ့ပတ်သက်လို့အခြေအနေအရလိုအပ်ခဲ့ရင်အာဆီယံအလဲကျဥက္ကဋ္ဌနဲ့တိုင်ပင်ပြီးမြန်မာနဲ့အာဆီယံလမ်းကြောင်းကမဟုတ်ပဲအလွတ်သဘောဆွေးနွေးမှုပြုလုပ်ဖို့ထိုင်းနိုင်ငံအနေနဲ့စဉ်းစားတော့မှဖြစ်ကြောင်းဒါပေမဲ့ထိုင်းနိုင်ငံနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့မူရည်စေဝါနဲ့တရားဝင်နေစဖြတ်ကျော်မှုလိုကိစ္စရပ်တွေမှာတော့ထိုင်းနဲ့မြန်မာနိုင်ငံအကြားတရားဝင်ရောအလွတ်သဘောပါထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ညောင်မြို့မှာကျင်းပမဲ့88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်မဲ့ဝန်ကြီးချုပ်စစ်သားသဗ္ဗစင်နဲ့အတူဝန်ကြီးနိုင်ငံရဲ့ဝန်ကြီးပမ်ပရီလေဟာလေစတေမလာဆက်ရှိကနေ20ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကဘာဘောကလူသန်းပေါင်း900ကျော်ဘယ်တော့ထပ်ပြီးတော့အစာအစာရမယ်ဆိုတာမသိနိုင်တဲ့အခြေအနေဖြစ်နေကြတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေးအဖွဲ့ WFP ကပြောလိုက်ပါတယ်။အစာတောက်လိုအပ်ချက်တောက်လျှောက်မြင့်တက်လာနေချိန်မှာလူသားချင်းစာနာတဲ့ထောက်ပံ့ငွေတွေလည်းထဲပါလာနေတယ်လို့ WFP ခေါ်ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့အကြီးအကဲကပြောပါတယ်ရမုံငွေမလုံလောက်တော့တဲ့အတွက်အစားအသောက်ထောက်ပံ့မှုတွေကိုရှော့ချဖြတ်တောက်ခဲ့ရသလိုနောက်ထပ်လည်းဖြတ်ရမယ့်အခြေအနေဖြစ်တယ်လို့ WFP အမှုဆောင်ဒါရိုက်တာစင်ဒီမကိန်းကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။ကိုလန်သားဖြစ်တဲ့ထင်ကရအမေရိကန်ထက်လွတ်တော်အမတ်ဟောင်းဂျွန်မကိန်းရဲ့ဇနီးဖြစ်သူစင်ဒီမကိန်းကလက်ရှိဖြစ်စေနဲ့ရေရှည်ဖြစ်လာမယ့်အကျက်တဲတွေကြောင့်အစာရည်စာလိုအပ်မှုပုံမကြီးမားလာမယ်လို့သတိပေးခဲ့ပါတယ်။နိုင်ငံပေါင်း50ကျော်ကလူသန်းလုံး48သန်းဟာငါမခေါင်းပါမှုအခြေအနေရောက်ဖို့ခြေတလန်းလောက်သာလိုတော့တယ်လို့လည်းထောက်ပြခဲ့ပါတယ်ခင်ဗျာ
။ဟာရီကိန်းမွန်တိုင်းလီဟာအပူပိုင်းဒေသမွန်နိုင်ငံတစ်ခုအဖြစ်နဲ့ကနေဒါနိုင်ငံ Nova Scotia ဒေသကိုဒီကနေ့မနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့မွန်တိုင်းရဲ့ဗဟိုချက်မှတ်ကဝင်နေသေးပြီးအပြင်းနဲ့မွန်တိုင်းကြီးတစ်ခုဖြစ်လာမယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားကြပါတယ်။အမေရိကန်အမျိုးသားမွန်တိုင်းဌာနကတော့ဒီမွန်တိုင်းဟာမင်းပြည်နယ်ရဲ့တောင်နဲ့အရှိတောင်ဘက်မိုင်220အကွာလောက်ကိုရောက်နေပြီးအခုချိန်မှာတနအီကိုမိုင်80နှုန်းနဲ့တက်ခတ်နေတယ်လို့ဆိုပါတယ်။ဒီဟာရီကိန်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့အမေရိကန်ပြည်ထောင်စုက New England လို့ခေါ်တဲ့အရှေ့ပိုင်းပြည်နယ်6ခုနဲ့ကနေဒါအရှေ့ခြမ်းကဒေသခံတွေမိုးတဲပြည်လေပြင်းတက်ခတ်နေတာကြောင့်ပြည်သူတန်းပေါင်းများစွာအတွက်လဲမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်အရှေ့ဘက်ခြမ်းမက်ဆာချူးဆက်နဲ့မိန်ပြည်နယ်တွေမှာတော့အရေးပေါ်အခြေအနေတွေကိုကြီးညာထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝန်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကြီးညာဖေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ KNB နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကစစ်တပ်အခြေစိုက်စခန်းတစ်ခုဖြစ်တဲ့ရေရယောက်စခန်းကို KNLA ကရင်မျိုးသားလွမြောက်ရေးတပ်မတော်တပ်ရင်း section နဲ့ PDF ဦးပေါင်းတပ်ဖွဲ့တွေကစက်တင်ဘာ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။စီးရရပြူဟာကြားတဲ့တပ်စခန်းကနေလက်နက်အများပြားနဲ့သိမ်းစီးရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ VOA သတင်းတော်မိုင်းအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်အမျိုးသားအစည်းအရုံးဒူပလာယာခရိုင်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီရဲ့စီးရရပြူဟာကြားတဲ့စခန်းတစ်ခုဖြစ်တဲ့ရေတရောက်စခန်းကို KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်ရင်း section နဲ့PDF ပူးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ14ရက်နေ့မနေ့ကသိမ်းယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်။ဒီရေကြောင်းစခန်းကိုကျွန်တော်တို့ဒီ KNLA တပ်ရင်း section နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကကျွန်တော်တို့ဒီစက်တင်ဘာလ14ရက်နေ့မနေ့9:55နာရီစတင်တိုက်ခိုက်ခဲ့တာကျွန်တော်တို့နိုင်ယူဝဲအတွင်းမှာပဲဗောလေစခန်းကိုလည်းကူစားပဲသိမ်းပိုက်နိုင်ခဲ့တယ်။အဲစခန်းမှာလည်းလည်းနဲ့ဒီရဲ့ညောင်များစွာလဲတင်းစီရမိတယ်။စကားစဘက်ကစစ်ပြည်ရန်အူလောက်ကြဆုံးပြီးထိခိုက်ဒဏ်ရာနဲ့ကျန်တဲ့ရေဘော်တွေကထွက်ပထမလက်ပြုတ်ပြီးထွက်ပြီးသွားတယ်။ကျွန်တော်တို့ဘက်ကတော့၃ယောက်ဒဏ်ရာရလဲတူကတော့အသက်ပြေးသွားတာပေါ့နော်။တိုင်းပြည်တော်ဆက်ပြေးသွားတယ
်။ဒီစခန်းဟာစစ်ရေးပြူဟာရအရေးပါတဲ့စခန်းတစ်ခုဖြစ်ပြီးလက်နက်ကြီးငယ်ကြီးစံတွေအများအများတင်းစီရမိခဲ့တယ်လို့လဲပြောပါတယ်။
ကျားရောစီးရီးပြူဟာရတော့အရေးပါတယ်စခန်းတစ်ခုပဲလေဒါကတန်းတန်းဒီဒေါနာတောင်ပြောလို့ရှောက်ပေါ့နော်ဒေါနာရှောက်မှာအချီဆုံးယူထားတဲ့အခိုင်မှာစခန်းတစ်ခုပါပဲအဲကျွန်တော်လက်နေငယ်ကြီး MA1 တို့ MA2 တို့ MA3 တို့နောက်ပြီးတော့60မမရောင်းတူနှစ်လက်မဲကျွန်တော် on RPG 7တစ်လက်နောက် KNM နောက်စကားပြောဆက်ပြီးနောက်ပစ္စုလည်းပါတယ်ပစ္စုနှစ်လက်ပါတယ်အဲ့တော့ဒီတန်လေးကအဟိုထောင်ကျော်ပေါ့နော်မိုင်းမင်းမိုင်းတွေလက်ပစ်ပုံးတွေဒါအထိုင်စခန်းတစ်ခုမှာပြည်ကြီးရတယ်လက်နဲ့အင်အားတွေပဲလေ
စစ်ကောင်စီရဲ့ရေရောက်စခန်းလက်လွတ်လိုက်ရတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ခဲ့ရပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းကရင်ပြည်နယ်အတွင်းမှာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေနေ့စဉ်လို့ရှိနေပြီးကရင်ပြည်နယ်အတွင်းကဒေသခံတွေထိခိုက်ပျက်ဆုံးတာဒဏ်ရာရတာတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင
်စစ်ကောင်စီရဲ့ရေဒီယိုစခန်းကို KNL နဲ့ PDF ဦးအောင်တပ်ဖွဲ့တွေတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမှုနဲ့ထောင်ချပြီးပြန်လွတ်လာကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေလူမှုအတိုင်းဝိုင်းထဲမှာပြန်ဝင်ဆက်နိုင်ဖို့ကြိုးစားတဲ့အခါမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။အဲ့ဒီအခြေအနေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဆောက်ထုတ်ကြရပါတယ်။ကျွန်တော်တို့အိမ်တော်ကိုယ်ဝါတယ
်။တွားလို့ရှိရင်လည်းမလုံခြုံဘူး။အိမ်ရင်လည်းမလုံခြုံဘူး။
ဒါမှမဟုတ်ဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာဆိုအချင်းထောင်တွေကိုပြန်ရောက်သွားတာပဲ
မြန်မာနိုင်ငံကအချင်းထောင်တွေကဘဝမှာရနိုင်စရာအကောင်းဆုံးကတော့ပြည့်ကျက်နေတဲ့အချင်းသားတွေနဲ့ပြင်းရည်ညီငွေစရာကောင်းတဲ့နေရက်တွေဖြစ်ပြီးတော့အဆိုးဆုံးကတော့လူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုတွေဖြစ်ပါတယ်လိလသူတွေကတော့နိုင်ငံရေးအချင်းသားအများအပြားဟာစိတ်ဓာတ်ရပြင်းထန်စွာရတဲ့ယောဂါခံစားရနိုင်ခြေရှိတယ်လို့ဆိုကြပါတယ်။ဒီလိုစိတ်ထိခိုက်မှုများနေတဲ့အခြေအနေမှာပဲထောင်ငါထွက်လာကြတဲ့အခါအကျဉ်းသားတွေဟာသူတို့ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းမိတ်ဆွေတွေဒါမှမဟုတ်လုပ်ဖို့ကင်ဘက်တွေစီကနေဖယ်ချင်ခံရတာမျိုးတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
တောင်ငန်းကိုထောင်ချသွားပြီဆိုတဲ့ကလူမထောင်ဆိုတဲ့အရာကဟိုကိုဆိုလဲဟိုထောင်ထွက်လာတဲ့လူတယောက်ထောင်ချထားတဲ့လူတယောက်ဆိုလို့ရှိရင်ကိုကလည်းနည်းနည်းတော့မြန်မာလူမျိုးတွေအကြအခေါင်းရှုပ်ခြင်းတဲ့သဘောမျိုးကတော့ရှိတာပေါ့နော်သူကသူအမှုရယ်ပါပုံမှန်ရယ်ပဲကြကြပေါ့အမရောကကြတော့ဒီလုံလဲဆုံးရှုံးသွားတဲ့ခါကြတော့ဒီဝေကြီးပြဿနာတွေဖြစ်လာတယ်နောက်တစ်ခါဟိုပူဝါထောင်ထဲမှာသွားနေလိုက်ရတယ်ထောင်ထွက်လာတဲ့ခါကျတော့ပူပောင်းနေကြတယ်ဒီလိုမျိုးပောင်းနေဆက်ဆံကြီးပောင်းနေနေလေမိတ်ဆွေကြီးလေဆုံးရှုံးသွားတယ်အဆက်အသွယ်ပြတ်သွားတယ်ကွာအဆက်အသွယ်ပြတ်သွားတယ်နောက်ကိုနဲ့ဟိုစိတ်တူကိုတူဆိုတဲ့ဟာမျိုးတွေကဒီကာလမှာရံကွဲထွက်လာကြတယ
်မက်ရှူရီကအရင်တုန်းကပုဂ္ဂလိကအကြောင်းတစ်ခုမှကျောင်းဆရာမတူဖြစ်ခဲ့ပါတယ်သူ့အမျိုးသားကတော့အစိုးရဝန်ထမ်းတူပါ2021ဖေဖော်ဝါရီလမှာစစ်အာဏာသိမ်းလိုက်ချိန်မှာတော့သူတို့နှစ်ဦးစလုံးကအာဏာသိမ်းတာကိုစန့်ကျင်တဲ့အကြောင်းဆိုရှယ်မီဒီယာတွေပေါ်မှာရေးသားပြောဆိုတာတွေလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့အာဏာသိမ်းပြီလအနေငယ်အကြောင်းမှာပဲသူတို့နှစ်ဦးစလုံးကိုမမှန်မကန်သတင်းအမှားတွေဖြန့်ဝေတဲ့ဆိုပြီးစစ်တပ်ကဖမ်းဆီးခဲ့ပြီးနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်505ကကြီနဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အဖမ်းခံအချိန်မှာသူတို့ရဲ့တနစ်အရွယ်သမီးငယ်ကိုမိဘဆွေမျိုးတွေနဲ့အတူထားရခဲ့ကြရပါတယ်။အဲ့လိုနဲ့ထောင်ကြပြီးတနစ်ခွဲနိဗ္ဗာန်အကြာမှာတော့မက်ရှူရီတယောက်လူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့ဘဝကတော့အရင်ချင်းနေနဲ့မဆိုင်အောင်ပြောင်းပြန်ဖြစ်ခဲ့ရပါပြီ။သူ့ပြန်လုလုဖို့ကြိုးစားတဲ့အခါမှာအရင်ကအလုလုခဲ့တဲ့အကြောင်းကတာဝန်ရှိသူတွေကမက်ရှူရီကိုဆက်ပြီးအလုခန့်ရင်စစ်ကောင်စီဘက်ကအကြောင်းမှလာပြီးစစ်စစ်မင်းမြန်းနာတွေရှိလာနိုင်တယ်ဆိုပြီးအလုဆက်ခံဖို့မဖြစ်နိုင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မက်ရှူရီအတွက်ကတော့စာတင်တဲ့အလုဟာသူဝါဒနာပါပြီးချစ်မြတ်နိုးတဲ့အလုပ်တစ်ခုဖြစ်တာကြောင့်တခြားအလုပ်နဲ့အသက်မွေးဖို့ဆိုတာမျိုးသူလုံးဝမစဉ်းစားထားခဲ့ပါဘူး။ဒါပေမဲ့အခုတော့မိသားစုစာဝတ်နေရေးအတွက်ဝင်ငွေတစ်ခုရဖို့ဈေးရောင်းရင်းအသက်မွေးနေရပါတယ်။မရှိရတဲ့အတွက်သူကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ပင်ပြောပြလို့ရနိုင်မယ့်တခြားဘသူမှလည်းမရှိဘူးလို့ဆိုပါတယ်။
ဘလူကားကြောင့်လူလူနေနဲ့ဒေါသထွက်နေတယ်လူလူနေနဲ့စိတ်တိုင်းမကြပါဘူး။ကိုအကြောင်းတွေကိုလည်းပုံပုံလေးချင်းဖွင့်လို့မရဘူးပုံပုံလေးတိုင်မီလို့မရဘူးအပေါင်းင်းနေရလဲမျိုးတွေပါလေဆိုတော့အပေါင်းင်းနေရလဲလက်တလုံးမှာကိုဆက်သွယ်လို့ကိုအရင်ခက်ခဲသွားကြတယ်ဟိုဆက်သွယ်မလုပ်ချင်ကြတော့ဘူးဒီငုံသွားတဲ့ခါကျတော့တယောက်ခဲဟိုတယောက်ခဲခီးရှင်းရတာပေါ့ပြဿနာကြီးဆိုတော့စိတ်လူမကြမှုတွေကတော့ရှိနေတာပေါ့
ကိုနေအောင်ကတော့သူထောင်ကြခဲ့ရတာကြောင့်သူ့ရဲ့စီးပွားရေးနဲ့အိမ်တော်ရေးနှစ်ခုစလုံးမှာဆုံးရှုံးမှုတွေကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းမှာသူဖမ်းဆီးခံခဲ့ရပြီးဆိုရှယ်မီဒီယာပေါ်က post တစ်ခုနဲ့ NUG ကိုထောက်ပံ့တယ်ဆိုပြီးဆွဆွဲပြီးမက်ရွှေကြီးလိုပဲရာဇသက်ကြီးပုံမှန်905နဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အိမ်နောက်မကြသေးခင်လပိုင်းကမှသူထောင်ကနေပြန်လွတ်လာခဲ့တာ
ပါ။အဲ့ဒီအခြေအနေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဆောက်ထုတ်ကြရတယ်။ကျွန်တော်တို့အိမ်နောက်ကွဲသွားတယ်။ကျွန်တော်မျိုးသမီးကဝန်ထမ်းဖြစ်တယ်ပြရပြင်ကြောပြန်ထွက်လာတော့ကျွန်တော်နိုင်ငံကိုထောင်ကြရတာဖြစ်တဲ့အတွက်ကျွန်တော်လည်းဆက်ပေါင်းနေလို့ရှိရင်ဒီသူ့အလုပ်ကိုထိရမယ်ဆိုတော့ဘာညာဆိုတော့စကားလုံးနေနဲ့ကျွန်တော်ကွာခိုင်းတယ်ကျွန်တော်ကွာပြီးလဲရတယ်ဒီအခုကျွန်တော်ဆိုအိမ်တော့မကွဲသွားတာပေါ့
နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးမှာတော့စစ်အာဏာသိမ်းပြီးချိန်ကနေစလို့လူပေါင်း 24,000 ကျော်ဖမ်းဆီးထိန်းသိမ်းခံရပြီးနိုင်ငံတော်ကအကျဉ်းထောင်တွေမှာအကျဉ်းချခံထားရတယ်လို့ဆိုပါတယ်နောက်ဆုံးရတဲ့အချက်လက်တွေအရအဲ့ဒီထဲကလူပေါင်း 19,400 ကျော်ဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲလို့သိရပါဗျ။ကိုထူးဝေကနိုင်ငံရေးအကျဉ်းသားတွေကိုထောင်ဝင်စာပို့ပေးတာနဲ့သူတို့မိသားစုတွေရဲ့စာဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးပြဿနာတွေကိုကူညီပေးနေတဲ့ Eat My Head အဖွဲ့ရဲ့တီထောင်သူတူဖြစ်ပါတယ်။သူ့ရဲ့အတွေ့အကြုံအရစစ်ကောင်စီရဲ့ဖမ်းဆီးတာခံရပြီးဆိုတာနဲ့မိသားစုမှာပုံမှန်လေပတ်နေတဲ့အခြေအနေတစ်ခုပျက်စီးသွားပြီးတချို့မိသားစုတွေမှာဆိုရင်စီးပွားပြတ်တာထိအဆိုးဆုံးကြုံကြရတာတွေရှိနေတယ်လို့ဆိုပါရယ်။ဒါပြင်ထောင်ကပြန်လွတ်လာသူတွေမှာလည်းပတ်ဝန်းကျင်အတိုင်းဝန်းကလက်မခံတော့တာမျိုးတွေလည်းကြုံရတာရှိတယ်လို့ဆိုပါရယ်
။ဒီလူလူသမိုင်းတိုက်ပွဲတွေမှာအများဆုံးပါတဲ့လူတွေကအချိန်ကလူရင်းသားတွေများတယ်။အဲ့ချိန်မှာကျွန်တော်တို့တော်လိုင်းစာဝတ်ဒီမြို့ပြလို့ရှားမှုတွေပါရရှိပြီးလူလူတိုက်ပွဲပုံစံမျိုးနဲ့ငင်းချင်းချင်းဆန္ဒပြပြီးတောင်းဆိုတယ်။အဲ့လူတွေတော့ကျွန်တော်ထောင်ထဲကိုရောက်သွားတယ်။ကျောင်းတော်သူတို့တွေကိုပြန်ပြီးလွတ်လာတဲ့အခါမှာသူတို့စိတ်ရုံအလွတ်ရုံညာသူတို့ပြန်ပြီးတော့လက်မခံတော့တာရှိပြောမစို့ဟို blood list scene တွေကိုတွန်းလိုက်တာလည်းတူတယ်တချို့ဆိုဘလော့ရှင်နေဆိုလဲဆိုသူတို့ရဲ့ bank account ကိုပါတယ်ဟိုတစ်ခါတည်းပိတ်လိုက်လို့ဆိုတယ်ဆိုတော့ခုနောက်ပိုင်းအဲ့လူကြီးကမလုပ်လာရတယ်ဆိုတော့ဟိုလမ်းဘေးမှာဈေးရောက်ရတဲ့သူဖြစ်လာတယ်အကျုံအကြပန်းအလွတ်လွတ်ရတဲ့သူဖြစ်လာတယ်ပေါ့အဲ့လောက်ထိသူတို့အရှင်ကြီးသူသွားတယ်ပေါ့
KSS ဆရာနာရှင်တွေလက်ထက်နိုင်ငံအကျဉ်းသားတွေကိုပုံစံအမျိုးမျိုးနဲ့ဖိနှိပ်ခဲ့တာတွေရှိသလိုအ အခုဆေးရနာရှင်လက်ထက်မှာလည်းအရင်တိုင်းပုံစံတူပြိဋိတာမျိုးတွေရှိနေတယ်လို့ ABB ကသူတို့ရဲ့တွေ့ရှိချက်တွေကိုကိုးကားပြီးပြောဆိုပါတယ်။ပုံစံမျိုးမျိုးနဲ့အကျဉ်းထောင်တွေကပြန်လွတ်လာကြပေမဲ့ပြင်ပမှာလွတ်လွတ်လပ်လပ်နေထိုင်ခွင့်မရပဲအကြောက်တရားတွေနဲ့နေထိုင်နေရတယ်လို့ပတ်ဝန်းကျင်နဲ့ပြန်ပြီးဝင်ဆက်နိုင်မှုလည်းအတော်လေးရုန်းကန်ကြတဲ့အနေထားလို့ ABB ရဲ့တာဝန်ရှိသူတူကဒုအတန်ကိုပြောပါတယ
်။နည်းနည်းလေးဟိုအခြေအနေမကောင်းတာနဲ့ဒီဆေးဥစုကနိုင်ငံချင်းသားတို့ပြန်ဖမ်းတာတချို့ဆိုလို့ရှိရင်လူရင်းချောင်းတွေလွတ်လိုက်တယ်အခုလွတ်တယ်အခုထောင်ဘူးကမှနေပြန်ဖမ်းတဲ့ကိစ္စမျိုးတွေတော့ကြုံနေရတယ်ပေါ့နော်ဒါမှမဟုတ်ဒီနိုင်ငံချင်းသားတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးတဲ့အချိန်မှာဆိုအခြေထောင်တွေကိုပြန်ရောက်သွားတာပဲအဲ့တော့သူတို့ရဲ့ရက်တည်ရေးအတွက်လောက်ကန်စားတော့ဖို့ဆိုတာလေအခြေအနေမပေးဘူးပေါ့နော
်ကိုနေအောင်အတွက်လည်းအချင်းထောင်ကပြန်လွတ်လာတယ်ဆိုပေမဲ့လည်းလွတ်လပ်မှုကိုမခံစားရပဲတခုခုကန့်သက်ချုပ်ချယ်ထားသလိုခံစားရတာမျိုးရှိနေတယ်လို့ဆိုပါရယ်ဥပမာဆိုရင်သူမျိုးတွေသွားတဲ့အခါမျိုးမှာအရှိမစစ်စေးရီရှိနေရင်အဲ့နေရာကိုမဖြတ်ရဲတာကြောင့်ပြန်လှည့်ခဲ့ရတာမျိုးတွေရှိပြီးအခုချိန်ထိလုံခြုံတယ်လို့မခံစားရသေးဘူးလို့ဆိုပါရယ
်အခုဒီကကျွန်တော်တို့ရက်ွက်တဲ့ဗန်ဒီတာဆိုကျွန်တော်တို့စောင့်ကြည့်နေပြန်လို့ရအများကြီးကျွန်တော်တို့ကဘယ်လိုပဲအသက်ရှူတော့မှသူများပြန်သူအဲ့ပြလုံးလို့ကြည့်ပြီးရှိနေရတယ်အေးဟိုဝင်ထွက်လာပြီးတော့ကျွန်တော်တို့ဘာကြီးလုပ်ကြပါလဲ gain ဒီအဲ့လိုစောင့်ကြည့်ခံရတဲ့အနေထားပေါ့နော်ကျွန်တော်တို့လောက်ခါသားဆိုလို့ရှိရင်ဝေဒီမဲ့လည်းပြန်ဖောင်းလို့ဆိုအစီအစဉ်ကမှုတွေရှိတော့တော့ဒီလိုမှအပြင်သွားလာတော့တို့ဘာမှပြန်လာလို့ဖလိုက်မလာဟဲ့ဆိုတော့အတူကြီးလို့တော့သွားတယ်ကြီးကျက်စားတော့သွားနေလာတယ်စားလေးမကြောက်ဘူးအိတ်လည်းကောင်းမကြောက်ဘူးဝေဒီမဲ့လည်းပြန်ဖောင်းလို့အတူကြီးလို့ဆိုတော့တစ်စက်မီနဲ့ပြန်ကြည့်လိုက်ညာ
ဒီလိုခံစားမှုမျိုးမက်ရွှေကြီးနဲ့အလားတူခံစားနေရပါတယ
်သွားလို့ရှိရင်လည်းမလုံးချုံအဲ့ရင်လည်းမလုံးချုံဝဆိုင်ကလေးကကားတန်းဆရာဒီပေါ်တော့ကိုယ့်ရဲ့တိုက်ခိုင်းရှိကိုယ့်ရဲ့ခြံရှိကိုယ့်ရဲ့အင်းရှိအဖက်သွားရင်တော့မှဟိုကိုယ့်ရဟန်ခံကြရတယ်လူဆိုတော့ဟုတ်ဘာလဲပေါ်ငါတို့များလားငါတို့နေလာတော့ဆိုင်မလားငါတို့ဦးများလားပြန်စစ်တာလားငါတို့ဦးများလားပြန်ဖမ်းတာလားအဲ့လိုမျိုးတွေပေါ့နောက်ဆုံးပဲကွာဒီဖုန်းပေါင်းနေတော့မှဟိုစစ်ကမလုံးချုံဘူးအဲ့လိုမျိုးတွေဖြစ်နေတာ
ထောင်ကလွမြောက်လာပြီးနောက်ပိုင်းမက်ရွှေကအခြားနေရာတဲ့တစ်ခုမှာပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူ့ပတ်ဝန်းကျင်ကသူတွေကိုယုံကြည်လို့ရရဲ့လားဆိုတာမျိုးသူကိုယ်တိုင်တော့မသိနိုင်တော့တာကြောင့်လို့ဆိုပါတယ်။ဒါပေမဲ့အခုထိတိုင်လူတွေကိုမယုံရဲတဲ့စိုးရင်စိတ်တွေသူ့မှာရှိနေသေးပါ။ထောင်ချခဲ့ရပြီးနောက်စာဆက်ပြီးမတင်နိုင်တော့တာကြောင့်သူ့ရဲ့ဘဝရည်မှန်းချက်ပန်းနိုင်လဲပျက်စီးသွားခဲ့ရပါပြီ။ဒါပေမဲ့အခုလိုကြုံတွေ့ခဲ့ရပေမဲ့လည်းသူ့ရဲ့လုံရဲ့အပေါ်နောင်တရတာမျိုးတော့မရှိဘူးလို့မက်ရွှေကဆိုပါတယ်။
လောင်းသားရတဲ့စိတ်ကတော့အမားမရှိဘူး။ဘာဖြစ်လို့လဲဆိုတော့ဒါကအမားရဲ့ဆုံးရှုံးမှုဟုတ်တယ်အမားမှာဟုတ်တယ်မှန်တယ်အမားအကုန်လုံးနှီးပါလို့လုပ်ငန်းတွေရောဒီဟိုမိဆွေအပေါင်းအသင်းဆက်ဆံမှုတွေရောနောက်ငွေရေးကြေးအပိုင်းကဏ္ဍတွေရောအမားအများကြီးဆုံးရှုံးသွားတယ်မှန်တယ်ဟိုဒါပေမဲ့အမားလောင်းသားတော့မရဘူး။ဘာဖြစ်လို့လဲဆိုတော့ဒီဒေါ်လာရင်းနဲ့ပတ်သက်ပြီးဒီရေးကင်းနေနဲ့ပတ်သက်ပြီးတော့အမားထက်ဆုံးရှုံးနေတဲ့သူတွေအများကြီးကိုအမားမြင်နေရတယ်လေ။တွေ့နေရတာကတော့အမားဆုံးရှုံးပြီးတော့အမားပေးလိုက်တဲ့အရာလေးကဟိုသူတို့နဲ့ရှင်မယ်ဆိုရင်တော့မပြောပါတော့ဘူးပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပြုတ်ပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်ဒိုတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မဲ့ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒုအသံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့နိုင်ငံရေးမှာလူမျိုးရေးကိုအဓိကထားသင့်လားဆိုတဲ့ဒီအပိုင်းနှစ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လူမျိုးအခြေခံနိုင်ငံရေးဟာဒီမိုကရေစီပုံစံအသွင်ပြောင်းပြီးနိုင်ငံရေးထဲဝင်မလာနိုင်ပါဘူးလား။ American ပြည်ထောင်စု Carlton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်နဲ့ဦးတမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ဆက်ထားပါပါခင်ဗျာ
။လူမျိုးရေးပြဌာန်းနိုင်ငံရေးလားလူခွင့်ရေးပြဌာန်းနိုင်ငံရေးလားဆိုတဲ့မိကမို့အမေရိကန်နိုင်ငံကောက်တန်ကောလိကနိုင်ငံရေးသိပ္ပံနဲ့ပြည်ပဆိုင်ရာဆက်ဆံရေးဘာသာရေးပေါ်မောက်ကဒေါက်တာထွန်းမြင့်နဲ့ကျွန်တော်တို့ပထမအပိုင်းကိုရင်ပတ်က soon it didn't get a body. My job in a patabi saga pureka. The king will not suck it and matam rosia, bamia, pioti, matalelu, chonoga, limian a body. Bajan lesuro. The king saw the mad Ludai quen yego. Yashi paisayani, Ludai, Lulu, Nitania, Jansi, Ato Durango, the king who called the loo, a day bear princeo, the king boy who can you get out of the bar. The king will party dubama, a sea yoha. Lulae lo chamu kalama, machaf nasu de lobe. Nemari lose up when yego saw Kejana Tapa. Seldom yanga, Nematam Rau, Akudo, Joey Bade.
Una heady nanga yet the Dona Yigi, who General Ashia Samas and Dunang at Tangua Setakune, the Dona Yigi. A little change in a solution, eh? Nematamaroga, the king to get pissy in a solution, and Dameron in air, the Nangayan, if you're trapido. The Longjo Ye, Nangano Longjo Ye Kisa, with the celebrity Sinza Matida, baseline, who shinshinly, who miam at Chetin, Don San Sujido, women, the Marie Umino, Usanga, Suan, if you are the Natamasa, you got women dying, they are lazily reformed, low messer, Chediasa, that the Kunchigan would be young messer, Cheka. Dario General, who wanted to be in a little baby of Damara, they cast Shishin, and now so behind a Lango, Nangaya, Lan, Tau Pernivida, Edo, Edago, you don't through baseline Nalem, Kidd. Aku Leshi Achini Ma Damaro so the institution yet they can't damaro yet leshi in the taga through lean valido jiang on tiani lame now siku kinda through and now got siwaya melone beyond a dia blue domle democracy yan no through body biasi duan high low chow de tiane kind long bido nyu leshine the luzudo shigon shilling. Damn it. Damaro so the kuna institution to colongo that passable sort of maluere and itati. Yasida, your unit nitati, be the one if you're such so yunshiade nitati, young navies rather, but much at Dudiach and Nalia market. That's a low knowledge solution to get the Kinze Shide, Nima Damaroma Shide, the Sedani, Bojo, Sinside, Lurin, Baloa Melesolushi, Eddie Kesa of Blue Shemel. The Roni General Shenang and Nilan in Yaj, Kuna Ukumon, then do the Jinjong definition for the Kinze, Shinsoja, the Kinsura Bedula Mamanejo, Kunala. Go, Kojimago, and indigenous Lubio PM, as well. Good PDF gowns on the PDF Sadari, Diana gowns on the Diana Sadari, who NUG Dega, Cho, Semanet Donae, gowns on the solution that the Kinze Shida Lubio. I know, Tamarim Halle, the Kinze Shida Lue Shida, Kuna Diana, anybody, the Malad, the Kinze Shida Lue Shida, PDF, the Malad, the Kinze Shida Lue Shida, Diana, Upuzemala, the Kinze, I the Kinze Shida Lue, Alone Sone Niha, Donae. ဒီမဲ့နေပါပဲရှင်းရှင်းလင်းလင်းနဲ့တော်လိုင်းဆိုခုနတကယ်ကိုအနာဂတ်ကလေးတွေအတွက်ကိုညီငယ်ရရရယူရိုလူလိုဆက်ဆံရေးခံရတဲ့စနစ်လေးပေါ်ထွန်းလာနိုင်တဲ့အခြေအနေပါပဲအဲ့ဒါနောက်ရှိကအဲ့ဒီတာစုခဲ့တဲ့အနေအထားမျိုးကြီးကျွန်တော်ပြောလို့သုံးသပ်လို့ရတယ်တော်တော်နောက်ကြသွားပြီတမ်ဘရိုအင်စတီကျူရှင်အနေနဲ့သူတို့အချိန်ရှိတော့လောလောဆယ်အနေအထားပါအဲ့တော့ကျွန်တော်ခြုံပြီးတော့သုံးသပ်လို့
ောင်လဲဆိုတော့လူဒီမိုကရေစီဆိုတဲ့သဘောကလူများစုသဘောနဲ့အစိုးရဖွဲ့ရေးဖြစ်တဲ့အခါကျတော့ဗမာလူမျိုးကလူများစုဖြစ်နေပါတယ်ဒါကလူမျိုးနိုင်ငံရေးကိုဒီမိုကရေစီဆိုတဲ့ပုံသဏ္ဍာန်နဲ့ပုံဖြောက်လာနိုင်တဲ့ဒါအအနေများတစ်ခုများဖြစ်နေမှာပေါ့နော်ဆိုတော့ဒီတောင်းကနေဒီမိုကရေစီပထမလားဖက်ဒရယ်ပထမလားဆိုလို့တိုင်းသားတွေကမေးခွန်းထုတ်နေကြတာလို့လည်းကျွန်တော်ထင်ပါတယ်ဆရာကဘယ်လိုထင်ပါလဲခင်ဗျအ
ဲ့ဒီဒီမိုကရေစီထဲမှာခုနကလူမျိုးရေးဒီကိုမူတည်ပြီးတော့ဖြစ်လာနိုင်တဲ့ဒီနိုင်ငံတော်ကြီးဒီမိုကရေစီနိုင်ငံတော်ကြီးပေါ်ထွန်းမလာနိုင်ဘူးလားဆိုတော့ဒီမှာမေးတာဖြစ်တယ်အဲ့တော့အဲ့ဒီမေးခွန်းကဖြစ်လာနိုင်တဲ့လမ်းလဲရှိတယ်ဖြစ်မလာနိုင်ပြင်းနဲ့လူသားတယောက်ချင်းကိုစစ်စစ်မှန်မှန်နဲ့ဘယ်သူမဆိုဒီနိုင်ငံတော်မှာရှိတဲ့လူမှန်တယ်မြတ်တရားမျှတစွာနဲ့လူလိုနေထိုင်နိုင်တဲ့ Federal Democracy ပေါ်ဖို့ဖွဲ့ရလေအဲများတယ်ကျွန်တော်တို့ဒီသမိုင်းကိုတော်တော်လေးကြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာဒီမိုကရေစီရွက်ောက်ပွဲလို့အဲဆန်တဲ့ဒီမိုကရေစီဆန်တဲ့ရွက်ောက်ပွဲ၅ခုရှိခဲ့တယ်ကျွန်တော်တို့အဲ့ဒီရွက်ောက်ပွဲရက်လက်ရဲ့မြေပုံတွေကျွန်တော်တန်းစီကြည့်တယ်ကြည့်ရကဘာတွေ့ရတယ်ဆိုလို့ရှိရင်ဒီတိုင်းသားလူမျိုးစုအဲရှမ်းဒေသတချို့မှာကလွယ်လို့ကချင်ကနှမျိုးနဲ့သုံးမျိုးနဲ့လောက်ကလွယ်လို့ဒီနိုင်ငံတော်တနိုင်ငံလုံးကိုကိုစားပြုမယ်နိုင်ငံတော်တနိုင်ငံလုံးရဲ့ဒီအရေး
ပညာရေးစီးပွားရေးကျန်းမာရေးတကယ်ငြိမ်းချမ်းရေးကိုစားပြုမဲ့နိုင်ငံရေးပါလီမန်အမတ်တွေကိုရွေးကောက်ဆင်မြောက်ထားတယ်ဆိုတာကျွန်တော်တို့အထက်လွှတ်တော်မှာရောဒီပြည်သူလွှတ်တော်မှာရောဒီပြည်ထောင်စုလွှတ်တော်မှာရောကျွန်တော်တွေ့ရတယ်ဒီပုံနဲ့ကြည့်မယ်အဲ့ဒါဘာလို့ဆိုလိုတဲ့ဆိုရှင်ပေါ့နော်မြန်မာပြည်သူလူထုရဲ့တကယ်ကိုရိုးသားစစ်မှန်ပြီးတော့သခင်စိတ်ပြည့်ဝတဲ့စိတ်ဓာတ်ရှိတဲ့မြန်မာပြည်သူလူထုရဲ့တိုင်းရင်းသားပေါင်းစုံအားလုံးဟာဗမာပါဝင်တိုင်းရင်းသားပေါင်းစုံအားလုံးဟာရှင်းရှင်းလေးစဉ်းစားထားပါဗျဒီနိုင်ငံကိုခုနဂျင်းစီတွေမျှော်မှန်းထားတယ်လို့2021ရွေးကောက်ပွဲအဲ2021ဒီအနာဒီလူတဲ့ပွဲပေါ့အနာဒီသိမ့်တဲ့ပွဲနောက်ပိုင်းမှာဖြစ်လာခဲ့တဲ့တော်လှန်ရေးရဲ့ကြံခင်းကရှင်းတယ်ခုနကအဲ့ဒီဟိုဒီလူမျိုးစုကိုအခြေခံပြီးတော့လူမျိုးရေးကိစ္စပဋိပက္ခတွေပုံမူပြီးတော့ထွန်းကားလာနိုင်တဲ့ဒီမိုကရေစီလမ်းကိုမသွားဖို့ရအတွက်မရောက်ဖို့ရအတွက်အဲဘယ်လိုပြောမလဲကြံခင်းခင်းထားတဲ့ပုံတွေ့ရတယ်အဲ့တော့ဆိုလိုချင်တာဥက္ကမောင်တာမေမေကွန်ကိုကျွန်တော်ပြန်ကောက်အောင်ဆိုရှင်ဖြစ်နိုင်စွမ်းရှိတဲ့လမ်းတွေရှိတယ်။ဘာပဲနဲ့မဖြစ်ဖို့ကများတယ်ဆိုတာဘာကြောင့်လဲဆိုရှင်နိုင်ငံသားတိုင်းညီမနိုင်ငံမှာရှိတဲ့လူတွေအလုံးလက်ခုပ်တီးပြီးတော့တော်လှန်ရေးကိုအားပေးနေတဲ့လူတွေအလုံးနားလည်နေတယ်ဆိုတော့ကျွန်တော်အနေနဲ့သုံးသပ်ကြည့်လို့ရတယ်။အဲ့တော့အင်းအင်းနဲ့ကြည့်မယ်ဆိုလို့ရှိရင်မဖြစ်နိုင်ဖို့ကများတယ်။အဲဒီမိုကရေစီစစ်စစ်မှန်မှန်နဲ့တကယ်ကိုအဲရှင်းရှင်းလင်းလင်းသွားနိုင်ဖို့များတယ်ပြောလို့ရှိရင
် Okay. Okay. So ဆရာရေနောက်ဆုံးပေးဖို့မှာဒီကျွန်တော်တို့ Federal Democracy နိုင်ငံကိုသွားကြမယ်လို့ပြောတဲ့အခါမှာ Federal Unit ကိုဒီကိုဘယ်လိုဖွဲ့စည်းမလဲဆိုတာကလည်းဒါအကြီးကြီးတဲ့အကြောင်းတစ်ခုပေါ့နော်ဆိုတော့ကျွန်တော်တို့ဒီ1960ဝင်ကျင်တဲ့ကဒါရှမ်းမူလို့ပြောတဲ့ရှစ်ပြည်နယ်မူကျွန်တော်တို့တင်ခဲ့ကြတယ်ဆိုတော့ဒါကိုလည်းတတ်မလို့ကလက်မခံတာဖြစ်တယ်ပေါ့နော်ဆိုတော့တကယ်ဒီအငင်းပွားမှုတွေဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီလိုနော်ကျွန်တော်တို့မူဒီနဲ့မသွားခြင်းဘူးဆိုလို့ရှိရင်လူနည်းစုအခွင့်အရေးကိုကာကွယ်နိုင်အောင်ဘလို့စီစဉ်ကောင်းမယ်လို့ဆရာပြောချင်ပါတယ
်တစ်ချက်စဉ်းစားမှာကဒီ group based သို့မဟုတ် ethnic based federalism နဲ့ individual ဒီလူသားတစ်ယောက်ချင်း based federalism ပေါ့နော်ဒီဒီအဲ့ဒီနှစ်ခုစဉ်းစားမှာဆိုရှင် ethnic based federalism ဟာအလုံးမဖြစ်တော့ဘူးဆိုတော့ကဘာကြီးရဲ့
တိုင်းသားလူမျိုးစုတွေကိုအခြေခံတဲ့
တိုင်းသားလူမျိုးစုကိုအခြေခံတဲ့ဗမာတိုင်းသားပါဝင်ပေါ့နော်အခြေခံတဲ့ဒီအဲဒီလူမျိုးစုအုပ်စုကိုအခြေခံတဲ့ပြည်ထောင်စုစနစ်ကကမ္ဘာမှာခုနကရိုးတွေပုံပြီးတော့စစ်တွေဖြစ်နေတဲ့အနေအထားလောက်ပဲရှိတယ်ဆိုတာဘာမှဆက်တက်တိုးတက်လို့မရဘူးမတိုးတက်ဘူးဆိုတာကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပြည်ထောင်စုကို Federal Unit တွေကိုဖွဲ့စည်းတဲ့အခါမှာဒီလူမျိုးစုကိုအခြေခံပြီးတော့ရှစ်ပြည်နယ်ပေါ့ဗမာပြည်နယ်ပါထည့်လိုက်တယ်ဆိုလို့ရှိရင်ခုနကအဲ့တော့ဘာသွားတွေးရမလဲဆိုလို့ရှိရင်ရှမ်းပြည်နယ်မှာရှမ်းပြည်နယ်ပြည်နယ်လုံးကိုယ်တိုင်က federated state တခုဖြစ်တယ်။စကိုင်းမှာလည်းကျွန်တော်မြန်မာတကြီးပဲရှိတာမဟုတ်ဘူး။ကျွန်တော်မိတ်ဆွေတချို့လည်းဆိုလို့ရှိရင်ချင်းနေရှိတယ်၊ချင်းနေဒီကရင်နေဘာတော်ရှိတယ်နော်။အများရှမ်းနေလည်းအများကြီးရှိတယ်။အဲ့တော့ပြည်နယ်တွေအားလုံးမှာကလူမျိုးပေါင်းများစွာအာသီးသန့်ပြည်နယ်ဆိုတာမရှိတလို့နေပါပါတယ်။လူမျိုးအားလုံးတခုတည်းကိုဦးစားပေးတယ်။အဲ့တော့အဲ့ဒီ ethnic base နဲ့သွားတယ်ဆိုလို့ရှိရင်အဲ့ဒီဒီနယ်ထဲမှာရှိတဲ့လူနည်းစုတွေရဲ့ပြဿနာလဲကျွန်တော်တို့ကြုံတွေ့လာမယ်အဲ့တော့ဒါတွေကိုနိုင်ငံတကာဒီ ethnic based federalism ကိုလေ့လာနေတဲ့ကျွန်တော်တို့ပါမောက်ခါတွေပေါ့ဥပဒေလုံးနေတဲ့လူတွေအနေနဲ့တွေ့ချက်ကဘာရှင်းတယ်လဲဆိုလို့ရှိရင်ဒီနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့နိုင်ငံရေးစနစ် federal ပဲဖြစ်ဖြစ် federal မဟုတ်တဲ့ဒီဘ ਹੁ အနေထိန်းချုပ်တဲ့ပုံစံမျိုးပဲဖြစ်ဖြစ်ဆိုလို့ရှိရင်ဒါပို့ပြီးတော့တက်ကြွကြွနဲ့သွားနိုင်တဲ့နိုင်ငံတွေရှိတယ်အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့အခွင့်အရေးကိုမူတည်ပြီးတော့ဗဟိုပြုပြီးတော့တိဆောက်တဲ့ Federal ဒီမိုကရေစီပေါ်ထုတ်ရေးဟာ2021တော်လှန်ရေးနောက်ပိုင်းတော်လှန်ရေးရဲ့ဒါကြံခင်းဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်သုံးသပ်ကြည့်ရတယ်အဲ့တော့မျိုးချစ်တဲ့သခင်စိတ်ရှိတဲ့တမန်တော်သားတွေဟလာသခင်စိတ်မျိုးချစ်ဆိုနိုင်ငံချင်းရှိတဲ့တမန်တော်သားတွေနိုင်ငံချင်းရှိပြီးတော့သခင်စိတ်ရှိတဲ့တော်လှန်ရေးသမားတွေအားလုံးအဲ့လိုမျိုးလက်ခံကြရတယ်ဆိုရင်ခုနကကျွန်တော်ပြောလို့အားလုံးတို့ကောင်းဆိုင်လာကြပြီဆိုလို့ရှိရင်ဒါဒေါ်လာရေးကပြီးတော့မှာပ
ါဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ American နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံနဲ့အပြည့်ပြည့်ဆိုင်ရာဆက်ဆံရေးပါတယ်ရပေါ်မောက်ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တပောင်တန်းပါ
ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတ္တမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မချခင်မှာတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှတ်ခွင့်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်။
ဒီအမေရိကန်အတန်ကနေ2023ခုနှစ်စက်တင်ဘာ16ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံ၏အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာအင်ဒီဂျန်ထိုင်းနိုင်ငံမှာတော့ Peter Lim Jerome Rat ဟာ Move Forward Party ခေါင်းဆောင်နေရာကနေနှုတ်ထွက်လိုက်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားမှာမိတ်ဆက်ဆံရေးထိုးမြင့်လိုက်ပါတယ်။ယူကအာဖဂန်နစ္စတန်နဲ့တန်တမာယံဆက်ဆံရေးကိုထူထောင်လိုက်ပါတယ်ဒီလိုအကြောင်းအရာတွေကိုတော့အခုတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရချေတုချီပါတီ Move Forward Party ရဲ့ခေါင်းဆောင်ပြုပြင်ပြောင်းလဲရေးသမားပီတာလင်ဂျရွန်ရက်ဟာစက်တင်ဘာလ15ရက်နေ့မှာပါတီခေါင်းဆောင်နေရာကနှုတ်ထွက်လိုက်ပါတယ်လွတ်တော်ကိုယ်စားလှယ်တဦးကပါတီကိုဆက်လက်ဦးဆောင်ပြီးအတိုက်ခံခေါင်းဆောင်အဖြစ်တာဝန်ယူနိုင်အောင်အတွက်ဖြစ်ပါတယ်လို့ပီတာကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့မေလ14ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပေမဲ့ပီတာဝန်ကြီးချုပ်တာဝန်ထမ်းဆောင်ဖို့ကိုအထက်လွတ်တော်ကကန့်ကွက်ခဲ့ပြီးဇူလိုင်လ16ရက်နေ့မှာပဲဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာတရားရုံးကနေလွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ကိုပါရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနေ့မှာပဲကိုစလဲအဖြစ်ကနေနှုတ်ထွက်ခဲ့စဉ်ပီတာကအခုလိုပြောဆိုခဲ့ပါတယ
်ผมคิดว่าประเทศไทยเปลี่ยนไปไม่เหมือนเดิมอีกแล้วครับตั้งแต่วันที่14พฤษภาคมนะครับแล้วถ้าเกิดประชาชนชนะมาได้แล้วครึ่งทางเหลืออีกครึ่งทางถึงแม้ว่าผมจะยังไม่ได้ปฏิบัติหน้าที่แต่ขอให้เพื่อนสมาชิกทุกคนช่วยกันดูแลประชาชนต่อไปครับ
มีล่าสลีเยนี่ก็ซะลุท้ายနိုင်ငံဟာအရင်ကနေမတူတော့ပါဘူးပြည်သူလူထုရဲ့အောင်ပွဲဟာလမ်းတစ်ဝက်ကိုပဲရောက်ရှိပါသေးတယ်နောက်ထပ်တဝက်ကိုဆက်လက်ချီတက်ရပါဦးမယ်ကျွန်တော်တောင်းဆိုလိုတာကတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူရဲ့အကျိုးကိုဆက်လက်တည်ပိုးကြပါလို့တောင်းဆိုလိုပါတယ
်ဖာနာသိန်းစစ်အစိုးရလက်ထက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းမှာသတင်းမီဒီယာလုပ်ငန်းပိုင်ဆိုင်သူဟာလွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားပါတယ်ဒီအချက်အရာပီတာကိုကန့်ကွက်ရုပ်သိမ်းခဲ့တာဖြစ်ပါတယ်လာမယ့်စက်တင်ဘာလ23ရက်နေ့မှာပါတီခေါင်းဆောင်အစ်စ်ကိုရွေးမှာဖြစ်ပြီးလွတ်တော်အတွင်းMove Forward Party အနေနဲ့အတိုက်အခံခေါင်းဆောင်နေရာကနေဆက်လက်ဦးဆောင်သွားမှာဖြစ်တယ်လို့ပီတာကပြောဆိုထားပါတယ်။ရွေးကောက်ပွဲမှာဒုတိယနေရာရရှိခဲ့တဲ့ဖူထိုင်းပါတီကတော့စစ်တပ်နဲ့အလင်းသင်းတဲ့ပါတီတွေနဲ့တပ်ပေါင်းစုပြန်ဖွဲ့ပြီးပါတီခေါင်းဆောင်စရစ်ထာတဝက်စင်ဟာဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုအကာအကွယ်ပေးတဲ့ဥပဒေကိုပါပြင်ဆင်မယ်လို့ကြွေးကြော်ခဲ့တဲ့Move Forward Party ခေါင်းဆောင်ပီတာဟာတာဝန်တွေကနေနှုတ်ထွက်ခဲ့ပေမဲ့သူ့ကိုတရားစွဲဆိုတာတွေပါထပ်ပြီးလုပ်လာမလားလို့စိုးရိမ်ချက်တွေရှိနေပါတယ်။ပီတာကတော့သူ့အနေနဲ့ပါတီနဲ့အနီးကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ Facebook မှာရေးသားထားပြီးလာမယ့်စက်တင်ဘာလ24ရက်နေ့မှာဘန်ကောက်မြို့နယ်မှာစုယုံကြဖို့ဆိုဩထားပါတယ်။အခုလိုအချိန်မှာပဲဒေတာတွင်းနဲ့ကမ္ဘာလုံခြုံရေးကိုချိန်ချောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရုရှားကိုစက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိရောက်ရှိသွားပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။
ရှီယာဖွန်ဒေဝါယီမီနီဖေကွန်ဂွာဖင်ထန်ယာမောလ်ချူဝါနန်အာဂီမူရီဒရယ်ချင်းဘောဟာဂိုအန်ဂျန်ချဂင်ဖတ်ဂျန်ဟန်
မြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုဖြိုဖျက်လို့မရနိုင်တဲ့မဟာဗျူဟာမြောက်လက်တွဲဘက်နိုင်ငံအဖြစ်ပြောင်းလဲတိုးမြှင့်လိုက်ပါတယ်လို့ကင်ဂျွန်အွန်းကပြောဆိုခဲ့ပါတယ်။စီးပွားရေးစီရေးပူးပေါင်းဆောင်ရွက်မှုတွေအပြင်မြောက်ကိုရီးယားလိုအပ်နေတဲ့ဂျိုရုနဲ့အာကာသနည်းပညာတွေကိုရုရှားကကူညီပေးသွားဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားကတိုက်ချင်းပစ်ဒုံးပျံနေစမ်းသပ်နေသလိုဂျိုရုလွတ်တင်ရမှာနှစ်ကြိမ်ရှိပြီဖြစ်ပြီးမအောင်မမြင်ဖြစ်နေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားဟာလည်းဒုံးလက်နက်တွေအပါအဝင်လက်နက်ခဲယမ်းအကူအညီတွေလိုအပ်နေပါတယ်။မြောက်ကိုရီးယားနဲ့ရုရှားရဲ့ဆက်ဆံရေးကိုအနီးကစောင့်ကြည့်နေပါတယ်လို့ American Inviewer အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကစက်တင်ဘာလ23ရက်နေ့တုန်းကပြောဆိုခဲ့ပါတယ
် Any arrangement that would improve North Korea's military capabilities would
ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေးကိုစိုးရိမ်မိပါတယ်မြောက်ကိုရီးယားရဲ့စီးရေးစွမ်းရည်ကိုမြင့်တင်ပေးမဲ့ဘလို့အစီအစဉ်မျိုးမဆိုအမေရိကန်ကစိုးရိမ်ပါတယ်လို့ဂျွန်ကာဘီကပြောဆိုသွားခဲ့တာပါ ဒါအပြင်ရုရှားရဲ့ကျူးကျော်စစ်ကိုမကူညီဖို့မြောက်ကိုရီးယားကိုတတိပေးထားပြီးဖြစ်ပါတယ်။ကူညီခဲ့ရင်နောက်ထပ်ပြားပေးရေးယူမှုတွေလုပ်မှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ကင်ဂျုံအွန်ကမြောက်ကိုရီးယားကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တာကိုသမ္မတပူတင်ကလက်ခံခဲ့ပါတယ်။အခုလိုအခြေအနေမှာတရုတ်ကလည်းမြောက်ကိုရီးယားနဲ့ပုံမနဲ့ဆိုင်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ပြောရေးဆိုခွင့်ရှိသူမော်နင်ကစက်တင်ဘာလ13ရက်နေ့မှာပြောဆိုခဲ့ပါတယ်။တိုက်ဆိုင်စွာပဲမြန်မာအာဏာသိမ်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေဟာလည်းစက်တင်ဘာလ14ရက်နေ့မှာရုရှားနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းပြီးနောက်ပထမဦးဆုံးတရားဝင်သံအမတ်ကြီးခန့်အပ်လိုက်တဲ့နိုင်ငံဖြစ်လာပါတယ်။စက်တင်ဘာလ13ရက်နေ့မှာတရုတ်သံအမတ်ကြီးချောင်ရှန်းကိုတာလီဘန်တွေကအခမ်းအနားနဲ့ကျူးဆူခဲ့ပါတယ်။2022ခုနှစ်ဩဂုတ်လကအာဖဂန်ကိုပြန်လည်သိမ်းပိုက်ခဲ့တဲ့တာလီဘန်တွေကိုအစိုးရအဖြစ်ဗဲနိုင်ငံကမှတရားဝင်အသိအမှတ်ပြုထားခြင်းမရှိပါဘူး။ကုလသမဂ္ဂကလည်းတာလီဘန်တွေကိုအသိအမှတ်မပြုဘဲရခိုင်ရွေးကောက်ပွဲနဲ့တင်မြှောက်ထားတဲ့အစိုးရလက်ထက်ကကိုယ်စားလှယ်ကိုပဲဆက်လက်ထားရှိပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းထိုနည်းတူဆက်လက်ထားရှိပါတယ်။ယူကရိန်းစစ်ပွဲစတင်ပြီးနောက်တရုတ်နဲ့ရုရှားဟာကမ္ဘာပေါ်ကလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုလေးစားလိုက်နာခြင်းမရှိတဲ့အာဏာရှင်နိုင်ငံတွေဖြစ်တဲ့မြန်မာ၊မြောက်ကိုရီးယား၊အာဖဂန်၊အီရန်အပါအဝင်အာရှ၊အာဖရိကနဲ့အမေရိကတိုက်ကနိုင်ငံတွေကိုပုံမစီယုံသိမ်းသွင်းလာတာတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုမတင်ဆက်ခင်မှာလေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရေကြိုးရေငန်၅မျိုးစုံတင်ပို့မှုကိုတဖက်နိုင်ငံနဲ့အနည်းဆုံးဂိတ်ကနေတင်ပို့ခွင့်ပိတ်ပင်လိုက်တာဟာပို့ကုန်တွေရဲ့လက်ဆက်မှုနဲ့အရေးသွေးကိုထိခိုက်စေတယ်လို့ကုန်သည်တွေကဆိုရင်နေကြပါတယ်။ဒီသတင်းတွေအပြင်တပတ်တွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကုချွွွန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနယ်စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်တဲ့သတင်းနဲ့စတင်ပါရစေ။ရခိုင်ပြည်နယ်မောင်းနှော့ကုန်သွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်လိုက်တာဟာပစ္စည်းရေသေးပိုင်းကိုထိခိုက်လာနိုင်တာကြောင့်ရေရှည်မှာအခက်အခဲတွေဖြစ်ပေါ်လာနိုင်တယ်လို့နေဆက်ကုန်သည်တွေကပြောဆိုလိုက်ပါတယ်။ရေထွက်ပစ္စည်းတွေအပြင်လေယာထွက်ကုန်ပစ္စည်းဖြစ်တဲ့စံ၊ဇကွဲ၊ပဲမျိုးစုံ၊နှံ၊မြေပဲ၊မြေပဲစံနဲ့ချစ်တုံညီတို့ကိုလည်းမောင်းနှော့ကုန်သွယ်ရေးစခန်းကနေတင်ပို့ခွင့်မပြုတော့ဘဲစစ်တွေကုန်သွယ်ရေးစခန်းကသာတင်ပို့ရမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကစက်တင်ဘာလ၄ရက်နေ့ကတတ်မှတ်လိုက်တာဖြစ်ပါတယ
်။မောင်းတော့ကနေပို့လို့ရရင်မောင်းတော့ကနေဟိုပါပေါ့။ချောင်းတော့မြေမြေကျောင်းပေါ်မှာဒီနေ့ဘင်္ဂလားပို့လို့မရဘူး။စားစားတဲ့အစီအမံဆိုလို့မနေ့ပြန်မှချမ်းမယ်ဆိုရင်ဘင်္ဂလားကိုမနေ့ပြန်သွားမှဆိုရင်ကျွန်တော်ပြတ်တတ်နိုင်မရှိတော့ဘူး။အဲကောင်မောင်းခိုင်းလေးပြီးပြီစားသမားကိုစနေရမင်းဆုံးနိုင်နေဟိုပါကန်ရောက်တယ်ပေါ့။စစ်တွေကနေဆိုရင်ဥပမာဒီနေ့ကြားလိုက်မယ်။နောက်နေ့ဆန်နေလို့ပဲသူဝင်ပါလေမင်္ဂလာစိတ်ကန်းကိုအဲ့ဒါကြောင့်ဟိုပါပေါ့လေဒီမှာကျွန်တော်တို့တရအချင်းပြရတာကိုကျွန်တော်ဆွရင်တော့ quality ချမှာ
ဘင်္ဂလားဒေ့ရှ်ကိုရန်ကုန်တိုင်းတွန်တီဒလစတဲ့ဒေသတွေကထွက်ရှိတဲ့ရေကြုံငါးတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးရခိုင်ပြည်နယ်ကထွက်တဲ့ရေငန်ငါးကအနည်းငယ်ကိုသာတင်ပို့နေရတာလို့ဆိုပါတယ်လက်ရှိအချိန်ဒီမှာလဲရခိုင်ကနေဘင်္ဂလားဒေ့ရှ်ကိုငါးတင်ပို့မှုကခိုင်မာတဲ့ဈေးကွက်မရှိသေးတဲ့အတွက်လန်ခီးအချိန်ကြာမြင့်ချိန်ကြောင့်ငါးအရည်ဒီပိုင်းထိခိုက်ပြီးဈေးကွက်ပျောက်သွားမှာကိုကုန်တယ်တွေကစိုးရိမ်နေကြတာပါ
တိုင်းပြည်ရှုံးမြတ်သွားသူတို့စဉ်းစားရဆောင်ပါတယ်။ဒါနဲ့ငါကြတော့ဟိုရေတုံးပုံချတော့စိတ်ပြတော့လူမလူဘူးကနည်းကခက်ခဲချင်းပါ။ခက်ခဲချင်းတော့ပစ်ချီတို့ဘာတော့တွေ့ရင်ဒီချီရတော့ဟိုတော်ဝေးတယ်။အဲ့ဒါကြောင့်လည်းငါစဉ်းစားရင်လည်းဟို quality တို့ဘာတော့ချမ်းနိုင်တဲ့အခြေအနေရှိလို့ဆိုရင်တော့
စစ်တွေကုန်သွယ်ရေးဇုံကနေလေယာဉ်ထွက်ကုန်ပစ္စည်းကုန်ကြောက်တင်မှုကအဆင်ပြေပေမဲ့ရေးထွက်ကုန်တင်မှုကတော့မောင်တော်စခန်းကသာပိုအဆင်ပြေလို့မောင်တော်နယ်စပ်ကုန်သွယ်တွေကဆိုပါတယ်လက်တလုံးမှာမောင်တော်ကုန်သွယ်ရေးစခန်းကနေငမြချင်းငတလောက်ငကောင်းဘွားငစုံလေးချောက်ငနီတူငကုံးကျူချောက်ပစုံကျောက်တို့ကိုအဓိကတင်မှုနေတာဖြစ်ပါတယ်မောင်နောစကန်ကတဆင်ဘင်္ဂလားဒေ့ရှ်ကိုအခုဘဏ္ဍာနှင့်အေပီလာတရနေ့ကနေအောက်ဂုတ်လအထိပို့ကုန်တန်မှုက4.533တန်းရှိနေပေမဲ့တွင်းကုန်ကတော့3.134တန်းဘူးလောက်သာရှိနေရလို့စီးပွားကူးတန်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်ပြင်တွင်းဂျုံစင်းတို့ကဝေလိုအားနေပြီးဈေးပြန်ကျဆင်းနေပါတယ်စစ်တိုက်မြစ်တက်လာခဲ့တဲ့ပြင်တွင်းဂျုံတီးနဲ့ဈေးကွက်ဟာလရှိမှာဝေလူအားနေပြီးရောင်းလို့အားများတဲ့အခြေအနေတွေကြောင့်ဈေးပြန်ကျဆင်းသွားတယ်လို့မန္တလေးကုန်စည်တိုင်းစက်ပိုင်ကုန်သည်ပွဲစားတွေကဆိုပါတယ်။ဂျုံကိုပြင်သွင်းဂျုံစက်ရုပ်တွေကပဲအဓိကဝေယူနေကြတာဖြစ်ပြီးလရှိမှာတူလောင်ထားတဲ့ဂျုံပမနာကလုံလောက်မှုရှိနေတာအပါအဝင်နိုင်ငံခြားငွေဈေးနဲ့ရွှေဈေးမတည်ငြိမ်မှုတွေကြောင့်အယောင်းဝယ်အေးလာတာဖြစ်တယ်လို့မန္တလေးမြို့ခံကုန်သည်တဦးကတုံ့တက်ပါတယ်။လရှိဈေးကွက်အတွင်းမှာမုံရွာဘူးတလင်စကိုင်းဆားတောင်ရွှေဘူးမြင်းမှုနဲ့မြောင်းဒေတာတွေကထွက်တဲ့ဂျုံတီးနဲ့ပိတ်တာ60ဝင်တဲ့အိတ်ကို2000ကနေ3000ကျပ်အတွင်းပေါက်ဈေးရှိနေပြီးခလေးမြို့ကထွက်တဲ့ဂျုံကတော့တဲ့အိတ်ကို3900ကနေ3900ကျပ်ပေါက်ဈေးရှိနေပါတယ်ရှမ်းပြည်နယ်ကထွက်တဲ့ဂျုံရှမ်းနဲ့အထွက်တူဂျုံကတော့တဲ့အိတ်ကို3800ကနေ3900ကျပ်အထိပေါက်ဈေးရှိနေပါတယ်ကျောင်းတင်းနဲ့ဈေးနှုန်းတွေဟာစက်တင်ဘာပထမပတ်ကထက်60ပိတ်တော်ဝင်တဲ့အိတ်ကို9000ကနေ1000ကျပ်အထိဈေးပြန်ကျသွားတာဖြစ်ပါတယ
်ပြည်တွင်းပဲအများစုရောင်းဝယ်အေးပြီးဈေးကျဆင်းနေပါတယ်နိုင်ငံခြားငွေဈေးနှုန်းမတည်ငြိမ်မှုတွေကြောင့်အရောင်းဝယ်အေးပြီးပဲမျိုးစလိုက်900ခန့်နှုန်းကနေ1000ခန့်နှုန်းလောက်ထိဈေးကျဆင်းသွားတာဖြစ်တယ်လို့ပဲကုန်တယ်တွေကပြောပါတယ်ပြပတင်ပို့နေတဲ့မပဲပဲစင်ကိုအပါဝင်ပြည်ရင်းစားသမှုများတဲ့ကလဘဲလူအမျိုးအစားတွေပါကြာဆင်းနေတာဖြစ်ပါတယ်လက်ရှိကာလဟာအိန္ဒိယမှာပဲရီထွက်ပေါ်နေပြီဖြစ်တယ်လို့ဒေါ်လာဈေးကလည်းပြန်ကြာဆင်းလာတာကြောင့်ပဲစင်ကဆက်ကျလာနိုင်ခြင်းရှိတယ်လို့အွန်လိုင်းမြို့ကပဲကုန်တဲ့တူကသုံးသပ်ထားပါတယ်ရန်ကုန်ဘေးနားဈေးကွက်မှာမပဲ FHU RC တန်တန်ကို24,900ကျပ်မပဲSU RC တတန်ကို28,000ကျပ်ထိပေါက်ဈေးရှိနေပြီးပဲစင်းကို RED RC တတန်ကို43,500ကျပ်ထိပေါက်ဈေးရှိနေပါတယ်။ကလဘဲကတော့ပိတ်တာ20ဝင်တိတ်ကို9,100ကျပ်ကနေ9,200ကျပ်ပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးစက်တင်ဘာ9ရက်ကနေ12ရက်နေ့အထိဈေးကွက်အတွင်းအတက်ကျနေမည်ဖြစ်သွားတယ်။လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဆန်စီထိန်ချုပ်ဖို့ရင်းညူးစေးတက်မှတ်ပြီးဈေးချပေးမယ်ပြင်ပဆန်လက်လီဈေးချဆင်းသွားခြင်းမရှိသေးဘူးလို့ဆန်လက်လီလက်ကရောင်းဝယ်သူတွေကပြောပါတယ်ရွှေဘူပေါ်ဆန်းဆန်တဲ့အိတ်ကိုကုန်စည်တိုင်းဈေးမှာ13,500ကျပ်ရှိပြီးလက်လီဈေးကွက်မှာတော့16,000ကျပ်ဝန်းကျင်ဤယဝတီပေါ်ဆန်းအုပ်စုဝင်ဆန်တဲ့အိတ်ကိုကုန်စည်တိုင်းဈေးကွက်မှာ9,000ကနေ13,000ကျပ်ရှိပြီးလက်လီဈေးကွက်မှာတော့13,300ကျပ်ဝန်းကျင်ရက်90ဆန်ကျပ်တဲ့အိတ်ကိုကုန်စည်တိုင်းဈေးမှာ9,200ကျပ်ရှိပြီးပြင်ပလက်လီဈေးကွက်မှာတော့8,500ကျပ်ဝန်းကျင်နဲ့အရောင်းဝယ်ဖြစ်နေပါတယ်။မြန်မာနိုင်ငံစစ်ဘအတင်းချုပ်ရဲ့ထုတ်ပြန်ချက်အရစကွင်းပတ်ဝန်းမှု900ခန့်လုံးရှိတဲ့မြန်မာဆန်လုံးရှိတဲ့တန်ကိုကန်ဒေါ်လာ600နီးပါးရှိပြီးအခြားစကွင်းပတ်ဝန်းမှုနှုန်း30ကနေ25,000ခန့်နှုန်းလောက်ရှိတဲ့ဆန်လုံးရှိတဲ့တန်ကိုအနည်းဆုံး945ဒေါ်လာကနေအမြင့်ဆုံး985ဒေါ်လာထိဈေးရရှိနေတယ်လို့သိရပါဗျ။ဆန်အမျိုးသားလိုက်တန်ကိုကန်ဒေါ်လာ60ကနေ90ဝန်းကျင်ထိဈေးပိုရလာတာတွေ့ရပါဗျ။န
ိုင်အောင်ဆုံးဈေးကတော့နေအဆုံကအဝင်များနေပေမဲ့ဈေးပြန်တက်လာပါဗျ။အရင်ကတရုတ်အဝယ်နေလို့ဈေးထောက်လျှောက်အေးရကနေအမျိုးအစားလိုက်တဲ့အိတ်ကို2,500ကျပ်ကနေ3,000ကျပ်အကြာဈေးပြန်မြင့်တက်လာတာပါမန္တလေးကုန်စည်တိုင်းမှာစက်တင်ဘာ12ရက်နေ့ကနှမ်းနှက်စမုံ45ပိတ်တော်ဝင်တဲ့အိတ်ကို26,000ကနေ36,000ကျပ်နှမ်းဖြူရိုးရိုးတဲ့အိတ်ကို34,000ကနေ38,000ကျပ်နှမ်းဖြူဂျပန်တဲ့အိတ်ကို36,000ကနေ38,000ကျပ်နှမ်းညိုတဲ့အိတ်ကို3,000ကနေ35,000ကျပ် အတီးတီးပေါက်သေးရှိနေပါတယ
်ပဲဒီဈေးကလည်းဈေးပြင်းမြင့်တလာပါတယ်ဈေးကွက်ထဲအဝင်ရှိပေမဲ့တရုတ်ဝယ်လက်တွေအဝယ်ပြတ်တွက်လာတာကြောင့်ဈေးမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်မန္တလေးကုန်စည်တိုင်းမှာစက်တင်ဘာ12ရက်နေ့ကပဲကင်စိမ့်ညာ56ဒရမ15ပိတ်တာဝင်တဲ့အိတ်ကို35,000ကျပ်ကနေ38,000ကျပ်ပေါက်ဈေးရှိပြီး2000ကျပ်ဈေးမြင့်တက်လာပါတယ်။ရန်ကုန်ကုန်စည်တိုင်းဈေးကွက်မှာတော့ပဲကင်စိမ့်ပခုတ်ကူတိတ်ကတပိတ်တာကို2915ကနေ3085ကျပ်ပဲကင်စိမ့်ခရမ်းရွှေဝါထိပ်စားက3500ကျပ်ပဲဒီဈေးဝါခင်မာက2630ကနေ3190ကျပ်နဲ့အတီးတီးဈေးငိန်နေပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကို Foremost Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးကြံရှိတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။သောပဝန်းကျင်ရေတုမြေတုနဲ့တက်ရှိသတ္တဝါတို့ရဲ့ချမ်းမာရေးကိုထိခိုက်လာတဲ့ပလတ်စတစ်အမိုက်ပြဿနာကိုနည်းပညာသစ်တွေနဲ့ဖြေရှင်းဖို့ကြိုးပမ်းနေတာအောင်မြင်နိုင်ခြေရှိနေပါပြီလားပင်လယ်သမုဒ္ဒရာထဲနှစ်ဆင်ရောက်လာတဲ့တန်ချိန်တန်ပေါင်း430ဝန်းကျင်ရှိတဲ့ပလတ်စတစ်အမိုက်တွေအရေးဘယ်လိုကင်တွယ်ဖြေရှင်းနိုင်မလဲဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နိပောင်ရာနဲ့ချီမပြည့်စည်တတ်တဲ့ပလတ်စတစ်တွေနေရာမှာအလွယ်တကူဆွေးမြေ့ပျက်စီးစေနိုင်တဲ့နည်းပညာနဲ့ထုတ်လုပ်နိုင်အောင်နိုင်ငံဆောင်ကြိုးပမ်းလာပေမဲ့အလေးချိန်တန်ပေါင်းရာထောင်ချီတဲ့ပလတ်စတစ်အမိုက်တွေကတော့နေစင်တိုးလာပါတယ်။1950နဲ့2019ခုနှစ်ကြားထွက်လာခဲ့တဲ့ပလတ်စတစ်အမိုက်တန်ချိန်က 9.1 ဘီလီယံလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒီထက်ကအမိုက်တန်ချိန်ခုနှစ်ဘီလီယံကတော့အမိုက်ပုံတွေအမိုက်ကျင်းတွေမှာအဆုံးသတ်ပါတယ်။အရင်ကထုတ်လို့အသုံးပြုခဲ့ကြတဲ့ပလတ်စတစ်အမိုက်တွေကိုဖျက်ဆီးပစ်နိုင်မဲ့အပြင်လက်ရှိထုတ်လို့အသုံးပြုနေကြတဲ့ပလတ်စတစ်တွေနေရာမှာဆွေးမြေ့ပျက်စီးလွယ်တဲ့အစားထိုးထုတ်ကုန်မျိုးကမ္ဘာသဝန်သိပ္ပံပညာရှင်တွေရှာဖွေနေတာပါ။ပရတင်နိုင်ငံ University College London UCL ကပလတ်စတစ်အမိုက်နဲ့ပတ်သက်လို့လှိလာနေတဲ့ Plastic Waste Innovation Hub ဓာတ်ခွဲခန်းမှာပလတ်စတစ်အမိုက်ရှော့ချနိုင်မဲ့နည်းပညာသစ်မျိုးစုံကိုစူးစမ်းရှာဖွေနေပါတယ်။မြေကြီးထဲမှာရှင်သန်တဲ့ Bacteria ပိုးမတွေMicroorganism တွေကပလတ်စတစ်တွေကိုစားပြစ်မလားဆိုတော့ဇီဝနည်းပညာစမ်းသပ်မှုမျိုးလည်းပါပါတယ်ထုတ်လုပ်သူတွေဒီဇိုင်းပညာရှင်တွေအနေနဲ့သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေဘယ်မှာအဆုံးသတ်မလဲဆိုတာပစ္စည်းမထုတ်ခင်ကတည်းကကြိုတင်စဉ်းစားဖို့လိုတယ်လို့ဓာတုဇီဝဌာနပါမောက်ခ Helen Hill ကပြောပါတယ်
So you have to be very careful about unintended consequences. So if there is a new
polymer,
plastic အမိုက်ကိစ္စကိုတညတညတဲ့ဝိုင်းဝန်းအဖြေရှာမှုမရှိတာကပြဿနာဖြစ်တယ်လို့လည်းသူကယူဆပါတယ်။ plastic ပစ္စည်းထုတ်လုပ်မှုနဲ့အမိုက်ကိစ္စကိုကင်တွဲတဲ့နေရာမှာနိုင်ငံတစ်ခုနဲ့တစ်ခုကွဲပြားတဲ့အနည်းပညာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေမဲ့စံသတ်မှတ်ချက်တွေအမျိုးမျိုးရှိနေကြတာကိုလည်းသူကထောက်ပြပါတယ်။ကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစီအစဉ် UNEP ကတော့လက်ရှိနည်းပညာတွေနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုပြန်လည်အသုံးပြုကြမယ်ဆိုရင်တော့လာမယ့်2040ခုနှစ်မှာပလတ်စတစ်အမိုက်က80ရာခိုင်နှုန်းအထိကျသွားမယ်လို့ခန့်မှန်းပါတယ် UCL ကအခြားဓာတ်ခွဲခန်းတစ်ခုမှာတော့အထူးကင်မရာတစ်ခုနဲ့ပလတ်စတစ်တွေကိုအမျိုးအစားခွဲထုတ်ပါတယ်အာလူးတွေနဲ့ထုတ်လုပ်ထားတဲ့တခါသုံးဆုံးခင်တွေဆွေးမြေ့ပျက်စီးလို့တဲ့ PLA ပိုလီမားနဲ့ထုတ်လုပ်ထားတဲ့ပလတ်စတစ်အဖုံးစသဖြင့်ခွဲခြားပြတာပါဒီနီလာနဲ့ဆိုရင်တော့ပြန်သုံးရမယ့်ပစ္စည်းနဲ့ဆွန့်ပစ်နိုင်မယ့်ပစ္စည်းတွေကိုအလွယ်တကူခွဲခြားနိုင်မှာပါဒီနီလာအတိုင်းအရှိန်အဟုန်နဲ့ဆောင်ရွက်ဖို့တော့လိုပါတယ်
The ideal solution would be to be able to have systems to sort and degrade.
ထုတ်ကုန်တွေကိုမျိုးစားခွဲပြီးတော့ပြန်စည်းပြစ်နိုင်မယ်စနစ်မျိုးတော့ရှိဖို့လိုပါတယ်ရှင်။ဓာတ်ရုပ်နည်းနဲ့ပဲဖြစ်ဖြစ်ဇီဝအနည်းနဲ့ပဲဖြစ်ဖြစ်ဖြစ်စည်းပြစ်နိုင်ဖို့ပဲလိုတာပါ။သမုဒ္ဒရာထဲရောက်နေတဲ့ plastic တွေကိုဒီအတိုင်းထားလို့လည်းမဖြစ်ပါဘူး။တချို့ကတော့ဒီရေလူတွေက plastic တွေဆွေးမြေ့ပြစ်စည်းသွားစေမယ်။ microbial bacteria ပိုးမွှားလေးတွေနဲ့ဖြစ်စည်းပြစ်နိုင်မယ်စနစ်မျိုးတည်ထွင်နေပါတယ်။ဒါလည်းထိရောက်မဲ့အလားအလာရှိပါရဲ့နော်
က ကုလသမဂ္ဂသိပ္ပံပညာရှင်တွေကလည်းသမုတ်တရားတွေနဲ့ကမ္ဘာဇီဝကေဟာစနစ်ကြီးဟာပလတ်စတစ်အမိုက်တွေနဲ့ညံ့ညားလာနေတဲ့အတွက်တရိတ်ဆန်တွေနဲ့သက်ရှိသတ္တဝါအားလုံးရဲ့ကျန်းမာရေးအပေါ်ထိခိုက်လာနေတယ်လို့ပြောပါတယ်။တနည်းတခြားကြီးထွားလာတဲ့ပလတ်စတစ်အမိုက်တိုက်ဖျက်ရေးကိုမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်တစ်ခုချမှတ်နိုင်အောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းနေပါတယ်။သဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့ကညာနိုင်ငံမိုးတက္ကသိုလ်ကရှင်းနေIrin Media ကတော့အခုလိုမြင်ပါတယ
် Now we're talking about China, we're talking about India, Singapore or any other country. These are the countries that have huge
တရုတ် India, Singapore နဲ့တခြားနိုင်ငံတွေနဲ့ပတ်သက်ပြီးကျမတို့ပြောနေကြတာပါ။တရုတ်နဲ့အိန္ဒိယဟာလူဦးရေတိတ်များတဲ့တိုင်းပြည်တွေဖြစ်ပါတယ်။ Plastic ထုတ်လုပ်သုံးပြုမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူညီမှုစာချုပ်မှာအဓိကပါရှိတဲ့ဂတိကဝတ်မျိုး၊စိတ်ဆန္ဒမျိုးနဲ့လေးနက်တဲ့ဆောင်ရွက်မှုမျိုးပါဝင်စေခြင်းနဲ့ဆိုရင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ဘက်ကအမှန်တကယ်အကောင့်ထဲဖော်မယ်ဆိုတာကိုကြားသဖို့တော့လိုပါတယ
်။လက်ရှိနီးပညာတွေနီးပညာအသစ်တွေမူဝါဒချမှတ်တဲ့အစိုးရအဖွဲ့တွေကုန်ပစ္စည်းထုတ်လုပ်သူတွေနဲ့လူမှုအဖွဲ့အစည်းတွေပါဝင်ဆွေးနွေးမယ်ဆိုရင်တော့ဖြစ်နိုင်စရာရှိပါတယ်လို့လည်းသူကပြောပါတယ်။အလျင်အမြန်တိုးလာနေတဲ့ပလတ်စတစ်အမှန်ညဉ့်ညံ့မှုဟာသဘာဝပတ်ဝန်းကျင်အတွက်ကြီးမားတဲ့ပြဿနာဖြစ်ပြီးတဘာဝပဝန်းချင်းလူမှုရေးစီးပွားရေးနဲ့လူကျန်းမာရေးကိုပါထိခိုက်နေတဲ့အတွက်ကုလသမဂ္ဂရဲ့ရေရှည်ခန့်တဲ့ဖွံ့ဖြိုးရေးညှိနှိုင်းချက်တွေပြင်ပြီးအဟအတာတွေဖြစ်လာနေတာပါတာကိုအမြန်ဆုံးကင်တွေဖြည့်ရှင်းတာမျိုးမလုပ်ရင်တော့2040အရောက်မှာပင်လယ်သမုဒ္ဒရာထဲရောက်လာမဲ့ပလတ်စတစ်အမိုက်တန်ချင်းက2023တန်းကနေ28တန်းအထိတိုးလာမယ်လို့ UNEP ကခန့်မှန်းပါတယ်ဒါကြောင့်လဲကုလအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ်ပလတ်စတစ်ညှိနှိုင်းမှုတပ်ဖြည့်ရေးသဘောတူညီချက်ကို2024ခုနှစ်မှာအပြစ်သက်ချမှတ်နိုင်ရေး UNEP ကဦးဆောင်ဆွေးနွေးနေပါတယ်။2022ခုနှစ်မှာစတင်ခဲ့တဲ့ကုလဆွေးနွေးပွဲတွေမှာတော့ပလတ်စတစ်ပစ္စည်းမျိုးစုံထုတ်လုပ်အသုံးချရာကနေစွန့်ပစ်တဲ့အချိန်ပလတ်စတစ်တန်တရားတစ်ခုလုံးလိုက်နာရမယ့်စည်းကမ်းချက်တွေကိုခြုံငုံသုံးသပ်နေတာပါ။တတိယမြောက်ညီလာခံကတော့2023ခုနှစ်နိုဝင်ဘာ23ကနေ29ရက်နေ့အထိ UNEP ဌာနချုပ်ရှိရာကင်ညာနိုင်ငံနိုင်ရိုဘီမှာဆွေးနွေးကြမှာဖြစ်ပါတယ်။ကျမနန်းလာပါ
ဥရုယာစီနဲ့အနာဂတ်ကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးနေတာပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးမြန်မာနိုင်ငံရဲ့ဥပဒေလမ်းကြောင်းနဲ့အာဆီယံရဲ့ရန်တရားတွေအရဖြည့်ရှင်းတဲ့လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ပမ်ပရီပတိတနုခွန်ကဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်ပုံသဘောတူညီချက်၅ချက်နဲ့အညီအာဆီယံကိုဗဟုပြုပြီးမြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဆက်လက်ဆောင်ရွက်နေတာကြောင့်အာဆီယံရဲ့အခန့်အဏ္ဍကိုမြေမထားတဲ့အကြောင်းနဲ့ထိုင်းအစိုးရဟာလည်းအဲ့ဒီမူဝါဒတိုင်းလိုက်နာဆောင်ရွက်နေတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့အလို့သဘောဆွေးနွေးမှုတွေတော့ရှိကောင်းရှိမယ်ဆိုတဲ့သဘောမျိုးလည်းသူကထည့်သွင်းပြောကြားသွားခဲ့ပါတယ်အမေရိကန်ကားကုမ္ပဏီဝန်ထမ်းများတမက်က United Auto Worker ကသူတို့တောင်းဆိုနေတဲ့လှုပ်အားကနဲ့လုပ်ငန်းဝင်ခန်းစားခွင့်တိုးရရေးကိစ္စတွေအတွက်ကားကုမ္ပဏီတွေနဲ့ဆွေးနွေးမှုတွေဒီကနေ့စက်တင်ဘာလ16ရက်နေ့ပြန်စတင်မယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာကုလသမဂ္ဂ UNESCO အဖွဲ့ကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ယူကရိန်းနိုင်ငံထဲကနေရာနှစ်ခုကိုအန္တရာယ်ကျရောက်နိုင်တဲ့စီးရင်ထဲမှာထည့်သွင်းလိုက်ပါတယ် KF မြို့တော်က Saint Sophia Cathedral ဖျားရှိခိုးကျောင်းနဲ့အလဲခိလက်ရအဆောက်အဦတွေနဲ့တမိုင်းဝင်အချက်ချာကြတဲ့ Leaf မြို့ဟောင်းနေရာတို့ကိုယူကရိန်းစစ်ပွဲကြောင့်ပျက်စီးသွားနိုင်တဲ့အန္တရာယ်စီးရင်ထဲထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာကမ္ဘာပေါ်ကလူသန်းပေါင်း900ကျော်ဟာဘယ်တော့ထပ်ပြီးအစာရမယ်ဆိုတာမသိနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကုလသမဂ္ဂစန္ဒယိကအစီအစဉ်အဖွဲ့ WFP ကပြောပါတယ်အစာအသောက်လိုအပ်ချက်တောက်လျှောက်မြင့်တက်လာနေချိန်မှာလူသားချင်းစာနာတဲ့အထောက်ပံ့တွေလည်းနှဲပါလာနေတယ်လို့ WFP ကကုလသမဂ္ဂစာနာရေးခအဖွဲ့ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
။သတင်းချင်းညုတ်ကိုကိုဇော်ဝန်းနိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Peter Hanley နဲ့ TM1 တို့ဖြစ်ပါတယ်။ VO American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.